မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပြည်내မှုတွေနဲ့ရင်ဆိုင်နေကြရတဲ့မီဒီယာသမားတွေကိုအကူအညီပေးမယ့်အစီအစဉ်တစ်ခုကိုပြည်ထောင်နိုင်ငံကနယ်စည်းမချသတင်းသမားများအဖွဲ့ RSF ကထိုင်းနိုင်ငံမှာစတင်လိုက်ပါတယ်။သတင်းလလခွင့်ပေါ်အပြင်းထန်ပြည်내မှုကြောင့်ပြည်ပကိုတင်းရှောင်ကြရသူတွေသာမကပြည်တွင်းမှာမီဒီယာလုပ်ငန်းတွေဆက်လုပ်နေတဲ့သူတွေကိုပါကူညီဖို့ရည်ရွယ်ထားတဲ့အကြောင်းလဲ RSF ကသတင်းထုတ်ပြန်ထားပါတယ်။ခီးဆောင်ကွန်ပျူတာ၊မိုဘိုင်းဖုန်း၊နေအောင်ခြည်စွမ်းအင်သုံးဘက်ထရီ၊ဒီဂျစ်တယ်လုံခြုံရေးကိရိယာတွေဖြင့်သတင်းသမားတွေစွမ်းရည်မြင့်တင်နိုင်မဲ့သတင်းတန်းတွေပါပို့ချပေးမယ့်အစီအစဉ်ကို RSF ညွှန်ကြားရေးမှူးချုပ်ဒီပေါ့ပရိုတင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကထိုင်းနိုင်ငံချင်းမှန်မြို့မှာစင်လေးကစတင်လိုက်တာပါ။လုံငယ်နှစ်တွေအတွင်းမြန်မာမီဒီယာတွေဟာကြံ့ကြံ့ခံနိုင်စွမ်းနဲ့ရဲစွမ်းတက်သည့်ပြသနိုင်ခဲ့ကြတယ်လို့လည်းညွှန်ကြားရေးမှူးချုပ်ကစစ်ကောင်စီရဲ့အပြင်းအထန်ဖိနှိပ်မှုနဲ့ကြေဝါးပေမဲ့အခြေအနေမှန်ကိုထောက်ဖော်တင်ပြဖို့ကြိုးစားနေသူတွေအတွက်လိုအပ်တဲ့အကူအညီတွေကိုပေးအပ်သွားမယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းသတင်းသမားနဲ့သတင်းလက်ခွင့်လှုပ်ရှားသူ900ယောက်ကွမျက်ခံခဲ့ရပြီးအနည်းဆုံး150လောက်ဖမ်းဆီးခံခဲ့ရသလို64ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလဲ RSF ကမှတ်တမ်းတင်ထားတာဖြစ်ပါတယ်ခင်ဗျာ။